Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ20ရက်တနင်္လာနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနှောင်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။ဇင်ဘာဘွေသမ္မတကယာရုကဖယ်မပေးဘူးလို့ပြောဆိုလိုက်ပါတယ်။ပြည်ပခါတွေမတည်ငြိမ်မှုတွေကြောင့်နိုင်ငံဖွံ့ဖြိုးရေးကိုထိခိုက်ရတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကဒီကနေ့အာရှဥရောပဝန်ကြီးများညီလာခံမှာပြောပါတယ်။ရိုဟင်ဂျာအရေးလုပ်ငန်းစဉ်၃ရက်နဲ့ဖြည့်ရှင်းဖို့တရုတ်ကအစိုးပြုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပါရှင်။နေပြည်တော်မှာကျင်းပနေတဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကညီညာရေးအရေးကြီးကြောင်းအဖွဲ့မင်းခွန်မှာအခုလိုပြောပါတယ်
။ History of numerous countries including that of Myanmar illustrates that conflict and instability
အဖြစ်အဆုံကိုတော့မကြခင်ကြားကြမှာပါရှင်။ဒါအပြင်ရခိုင်ပြည်ထနာပြည်လောင်ဖြစ်ရှင်နိုင်မှုအတွက်နေမြရင်းအပြစ်ခတ်ရဆဲရေးကနေစတင်တဲ့လုပ်ငန်းစဉ်သုံးစင်းတဲ့အကောင့်တွေပေါ်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတရုတ်နိုင်ငံဘက်ကအဆိုပြုလိုက်တဲ့သတင်းအသေးစိတ်နဲ့နိုင်ငံတကာသတင်းဆောင်မတဲ့ဘုတ်ကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်
။ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့သမ္မတရောဘတ်မူဂါဘီကယာရုကနေနှုတ်ထွက်မှာမဟုတ်ဘူးလို့ရုပ်မြင်သံကြားဘင်ကောမှာပြောဆိုခဲ့ပြီးတဲ့နောက်မှာတော့သမ္မတကိုဆွဆွဲပြစ်တင်ခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။သမ္မတမူဂါဘီရဲ့38နှစ်ကြာအုပ်ချုပ်မှုအဆုံးသတ်အောင်ပွဲခံရလိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့မနေ့တနင်္ဂနွေနေ့ကတန်းနဲ့ချီတဲ့ပြည်သူတွေရေဒီယိုရုပ်မြင်သံကြားတွေဖွင့်ပြီးတော့စောင့်မျှော်ခဲ့ကြတာပါ။ဒါပေမဲ့သမ္မတမူဂါဘီကနောက်လာကျင်ပမယ့်ဇနူးဖီယက်ပါတီညီလာခံကိုသူဥဆောင်မယ်လို့ပြောဆိုလိုက်တာကြောင့်တချို့မျက်ရည်ကျခဲ့ကြရတယ်လို့စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။နိုင်ငံမှာနိုင်ငံရေးပြည်ပခဆူဆူဝါဝါဖြစ်နေတဲ့အပေါ်စစ်တပ်ကဂျာဝင်ဆောက်ရွက်မှုကိုလက်သင့်ခံတဲ့အနေအထားရောဒါမှမဟုတ်လဲယာရုကနှုတ်ထွက်မယ်ဆိုတဲ့စကားလုံးရောသမ္မတမူဂါဘီတုံ့နှုံပြောဆိုခဲ့တာမရှိပါဘူး။နိုင်ငံရဲ့ခိုင်မာတဲ့အခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်တွေအပေါ်မှာရောနိုင်ငံအကြီးအကဲအဖြစ်သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုပါအခုလောက်ရက်တွေကချင်းချောက်မှုမဖြစ်ဘူးလို့သမ္မတမူဂါဘီကပြောဆိုခဲ့ပါတယ်။ဇနူးဖီယက်ပါတီကတော့သမ္မတမူဂါဘီရာထူးကနှုတ်ထွက်ပေးဖို့ဒေတာဆန်တော်ချင်းဒီကနေ့တနင်္လာနေ့နေကင်းပိုင်းအထိအချိန်ပေးထားပါတယ်။ဒါမှမဟုတ်ရင်တော့ဆွဆွဲပြစ်တင်ခံရမှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားတာပါ။သမ္မတမူဂါဘီကိုဇနူးဖီယက်ပါတီအကြီးအကဲအဖြစ်ကလည်းထုတ်ပယ်လိုက်ပြီးယာရုကဖယ်ရှားခံရတဲ့ဒုတိယသမ္မတကိုပါတီခေါင်းဆောင်တဲ့အဖြစ်တင်မြှောက်ထားပါတယ်ရှင်
။ကင်ညာနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသမ္မတအူဟူရူကင်ညာထက်ကမဲရီအတွက်68ရာခိုင်နှုန်းနဲ့နိုင်ရတယ်ဆိုတဲ့မဲရလက်ကိုကင်ညာတရားရုံးချုပ်ကအတည်ပြုလိုက်ပါတယ်။ဒီရွေးကောက်ပွဲကိုတော့တိုက်ခန်တွေကသပိတ်မောက်ခဲ့ကြပါတယ်။လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင် IEBC အကြီးအကဲရဲ့အဆိုအရတော့ဒီရွေးကောက်ပွဲမှာတရားဝင်မဲပေးနိုင်သူ 19.6 တန်းရှိတဲ့အထက်က39ရာခိုင်နှုန်းမဲပေးခဲ့တယ်လို့ဆိုပါတယ်။ပြန်ကျင်းပတဲ့ကညာသမ္မတရွေးကောက်ပွဲကနေနှုတ်ထွက်လိုက်တဲ့အတိုက်ခံခေါင်းဆောင် Rayla Odinga ကတော့သူ့ကိုထောက်ခံတဲ့သူတွေကိုရွေးကောက်ပွဲကိုသပိတ်မောက်ကြဖို့တောင်းဆိုခဲ့ပြီးတော့အတိုက်ခံဆန္ဒပြသူတွေကလည်းသူတို့ရဲ့အမာခံနယ်မြေတွေမှာဖွင့်လှစ်ခဲ့တဲ့မဲယုံတွေမှာမဲမပေးနိုင်အောင်မဲယုံတွေကိုပိတ်ဆို့တားဆီးခဲ့ပါတယ်။ဒီရွေးကောက်ပွဲဟာတူယောင်ရွေးကောက်ပွဲဖြစ်တယ်လို့အတိုက်ခံခေါင်းဆောင် Odinga ကတော့ပြောပါတယ်။အော်တိုဘာရွေးကောက်ပွဲဟာဩဂတ်စ်လတုန်းကကျင်းပတဲ့ရွေးကောက်ပွဲကိုတခါအစ်စ်ပြန်ပြီးတော့ကျင်းပခဲ့တာဖြစ်ပါတယ်။ဩဂတ်စ်လတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲတုန်းကလည်းအညက်တအနိုင်ရတယ်ဆိုပြီးတော့ကြေညာခဲ့ပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးတော့ခင်ဗျာတရားရုံးချုပ်ကရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်ခဲ့ပါတယ်။ဒါဟာအာဖရိကတိုက်မှာတရားရုံးကနေသမ္မတရွေးကောက်ပွဲရလဒ်ကိုပထမဆုံးအကြိမ်ပယ်ဖြတ်ခဲ့တာလည်းဖြစ်ပါတယ်။ဒီအော်တိုဘာရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်ပေးဖို့အတွက်တရားရုံးချုပ်ကိုရှောက်ထားချက်၃ခုရှိခဲ့ပေမဲ့လည်းဒီရှောက်ထားချက်တွေအားလုံးကိုကန်ညာတရားရုံးချုပ်ကတင်းလာနေမှာပယ်ချခဲ့ပါတယ်ခင်ဗျာ
။ဥရောပသမ္မတအတွင်းကတည်ငြိမ်မှုအရှိဆုံးဂျာမနီနိုင်ငံအနေနဲ့ဒီကနေ့တင်းလာနေမှာတော့နိုင်ငံရဲ့အချက်အတင်းနဲ့ရင်ဆိုင်နေရပါတယ်။တင်းပတ်တွင်တဲ့အချင်းယူညှိနှိုင်းခဲ့တဲ့ပါတီ၄ခုရဲ့ညွန်ပေါင်းအစိုးရဖွဲ့စည်းနိုင်ရေးလုပ်ငန်းစဉ်ကမအောင်မမြင်ဖြစ်ခဲ့တာပါ။ရွှေပြောင်းအခြေချမှုစွမ်းရည်ဆိုင်ရာမူဝါဒတွေနောက် EU ဥရောပသမ္မဂနဲ့တပေါင်းတစည်းတဲ့ဖြည့်ရည်တို့အပေါ်မှာမပြေမလည်ဖြစ်ခဲ့ကြပါတယ်။ဝန်ကြီးချုပ်အင်္ဂလာမာကဲကသမ္မတနဲ့ဒီကနေ့တနင်္လာနေ့မှာဆွေးနွေးတိုင်ပင်မှုရှိပေမဲ့လည်းရှစ်ဆက်ဘာလုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ညွန်ပေါင်းအစိုးရဖွဲ့ရေးဆွေးနွေးမှုမအောင်မမြင်ဖြစ်ခဲ့တဲ့သတင်းတွေကြောင့်ညရင်းချင်းမှာလည်းအာရှစည်းကွက်မှာတော့ဥရောပငွေကြေးတန်ဖိုးကကျသွားပါတယ်။ဥရောပသမ္မဂအတွင်ဗြိတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်ကိုအကြိမ်နဲ့ဆွေးနွေးနေရတဲ့ ဥရောပသမ္မတအတွက်အရေးကြီးနေတဲ့အချိန်မှာပဲဂျာမနီဝန်ကြီးချုပ်အခက်တွေ့နေတာဖြစ်ပါတယ်။ဝန်ကြီးချုပ်မာကဲကသူမရဲ့ Christian Democratic Union Party နဲ့မိဖက် Christian Social Union Party နောက် Free Democratic Party နဲ့ Green Party တို့ကြားစက်တင်ဘာလကုန်ပိုင်းပြည်ထောင်စုရွေးကောက်ပွဲတွေအပြီးညွန်ပေါင်းဖွဲ့နိုင်ရေးအတွက်စ조사ပန်းစားညှိနှိုင်းခဲ့တာဖြစ်ပါတယ်။အရှေ့လေပိုင်းနဲ့အာဖရိကဒေသကနေ2015ခုနှစ်ကနေ2016ခုနှစ်အတွင်းဂျာမနီကိုရောက်လာကြတဲ့ရွှေပြောင်းအခြေချသူတွေနိုင်ငံရေးခလုံးကွင်းလိုချင်သူ 1.2 သန်းကိုသူတို့မိသားစုတွေနဲ့ဘလို့ပြန်လဲစုံစည်းခွင့်ပေးမလဲဆိုတဲ့အပေါ်ညွန်ပေါင်းအစိုးရဖွဲ့စည်းရေးဆွေးနွေးပွဲတွေမှာမဖြေရှင်းနိုင်ဖြစ်ခဲ့ပါတယ
်။၈မီတာမြင့်တဲ့လိုင်းလုံးကြီးတွေနဲ့တနားရီကို84ကီလိုမီတာအထိတိုက်နေတဲ့လေပြင်းနံကိုရင်ဆိုင်ပြီးတော့နိုင်ငံကာတင်ပေါ်တွေလင်းနေဟာတပ်ဖွဲ့ဝင်44ဦးနဲ့အတူပျောက်နေတဲ့အာဂျင်တီးနားရင်ကုန်တင်ပေါ် ARA San Juan ကိုရှာနေကြပါတယ်။တန်ချိန်1200ရှိပြီး66မီတာရှည်တဲ့ဂျာမန်လုံဒီဇယ်နဲ့လျှက်စစ်စွမ်းအင်သုံးရင်ကုန်တင်ပေါ်ဟာအာဂျင်တီးနားကမ်းလွန်430ကီလိုမီတာမှာပုံထူးနေကပျောက်သွားတာဖြစ်ပါတယ်။ဒီ San Juan ရင်ကုန်တင်ပေါ်ကို1985ခုနှစ်ကတည်းကအသုံးပြုလာတာပါ။ဒီတင်မောပေါ်ကတပ်ဖွဲ့ဝင်တွေထဲမှာအာဂျင်တီးနားရဲ့ရင်ကုန်တင်မောပထမဆုံးအမျိုးသမီးအရာရှိအီလီယနာခရော့ဇက်လည်းပါသွားပါတယ်။စနေနေ့တုန်းကရင်ကုန်တင်မောကနေပို့လိုက်တာလားဆိုတာသိချာမသိရတဲ့စက္ကန့်အနည်းငယ်စီပဲကြာတဲ့ဂျိုဒုဖုန်းဆက်သွယ်ချက်တွေဝင်လာခဲ့တာကြောင့်တင်မောပေါ်ကရေတပ်ဖွဲ့ဝင်တွေအတွက်မျှော်လင့်ချက်တွေလည်းတိုးလာခဲ့ပါတယ်။ Brazil, American, Chile, Uruguay နဲ့ Britain နိုင်ငံတွေကစစ်ဖက်နဲ့သူတင်နာဆိုင်ရာတင်မောတွေနဲ့လင်းနေဝိုင်းပြီးတော့လဲဒီရင်ကုန်တင်မောကိုရှာနေကြပါတယ်။1980ပြည့်လွန်နှစ်တွေကအာဂျင်တီးနားနဲ့စစ်ဖြစ်ခဲ့တဲ့ Britain နိုင်ငံကတော့သိပ္ပံနီးကြအာယုန်ခံကိရိယာတွေတတ်ထားတဲ့အတိတ်ဒေတာသူတေသနာတင်မောတစ်စင်းနဲ့ကုညီရှာဖွေပေးနေပါတယ်။အမေရိကန်နိုင်ငံကတော့ NASA သူတေသနာလေယာဉ်တစ်စင်းရင်ကုန်တင်မောကိုရှာဖွေနိုင်တဲ့လေယာဉ်တစ်စင်းနဲ့ရင်ကုန်တင်မောကယ်ဆယ်ရေးအဖွဲ့တစ်ဖွဲ့ကိုစေလွှတ်ထားပါတယ်ခင်ဗျာ
။ UAV ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ပရိပခ္ခတွေမတည်ငြိမ်မှုတွေကြောင့်နိုင်ငံရဲ့ဖွံ့ဖြိုးရေးအပေါ်မှာထိခိုက်ရတဲ့နိုင်ငံတွေတဲ့မြန်မာနိုင်ငံလည်းပါတယ်လို့ဒီကနေ့ကျင်းပတဲ့အရှဥရောပနိုင်ငံခြားရေးဝန်ကြီးများညီလာခံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ငြိမ်းချမ်းရေးမရှိဘဲခိုင်မာတဲ့တိုးတက်ကြွယ်ဝမှုရနိုင်မှာမဟုတ်ဘူးလို့လည်းသူမကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာကြောင့်တိတ်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရမှုနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကမြန်မာနိုင်ငံကိုဖိအားပေးနေချိန်မှာမြန်မာနိုင်ငံကအင်ရှင်ဖြစ်ကျင်းပနေတဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများညီလာခံမှာဒေါက်တာဆန်းစုကြည်ကပြောဆိုသွားတာဖြစ်ပါတယ်
။ As we're all aware, our world has never been free from crises arising from multiple causes.
ဒီကနေ့ဒီကလမှာကမ္ဘာတဝန်မရေရာမတည်ငြိမ်မှုတွေနဲ့ကြုံတွေ့နေရပါတယ်။ကမ္ဘာတလွားကပဋိပက္ခတွေကြောင့်ချင်းချောက်မှုနဲ့ရေးပေါ်အခြေအနေသစ်တွေတိုးလာနေပြီးတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုအကြမ်းဖက်ဝါဒပြန့်လာပြီးအစွန်းရောက်အကြမ်းဖက်မှုတွေနောက်လူမှုရေးသဟဇာတမဖြစ်တာတွေနျူကလ িয়ার စစ်ပွဲချင်းချောက်မှုတွေတောင်ထွက်ပေါ်လာတယ်လို့ဒေါအောင်ဆန်းစုကြည်ပြောဆိုသွားတာပါ။အေဆမ်အစည်းအဝေးကိုတော့အာရှနဲ့ဥရောပနိုင်ငံပေါင်း52နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်နေကြပြီးအာရှဥရောပနိုင်ငံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးကြတာပါ။ဒါပေမဲ့မြန်မာနိုင်ငံမှာအာဆမ်အစည်းအဝေးကိုတက်ရောက်ဖို့မလာခင်မှာပဲတရုတ်နဲ့ဥရောပတန်တမန်တွေကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်နောက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ရိုဟင်ဂျာအရေးဆွေးနွေးခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အေဆမ်အဖွဲ့မိန့်ခွန်းမှာတော့ရိုဟင်ဂျာပြည်ပခါကိုထွက်သွင်းပြောဆိုတာမရှိပါဘူး။ဒါပေမဲ့လို့လဲအေဆမ်အစည်းအဝေးအတွင်းနိုင်ငံတကာနဲ့ဒေတာတွင်းအရေးကိစ္စတွေကိုဆွေးနွေးတာမှာတော့ရိုဟင်ဂျာကိစ္စပါလာမယ်လို့မျှော်လင့်ထားကြပါတယ်ရှင်။
ရင်ကြရေးကိစ္စပါဝင်မြန်မာနိုင်ငံတွင်တည်ငြိမ်ရေးအမျိုးသားရင်ကြားစေရေးအတွက်တရုတ်ဘက်ကအခိုင်အမာဆောင်ရွက်နေတယ်လို့လည်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရလူခန်းကဒီကနေ့နိုင်ငံသားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။ဝန်ကြီးဘက်ကဝေ့解决当前罗兴亚人这个出现的问题以及相关的
情况。မြန်မာနိုင်ငံတွင်အမျိုးသားပြန်လည်တင်မြက်ရေးတည်ငြိမ်ရေးနဲ့စီးပွားရေးနဲ့လူမှုဘဝဖွံ့ဖြိုးရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုတရုတ်ဘက်ကအစဉ်မြဲထောက်ခံထားပြီးဒီမူရခိုင်ခိုင်မာမာဆောင်ရွက်နေတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။ဗ Bangladesh နဲ့မြန်မာခေါင်းဆောင်တွေနဲ့ရိုဟင်ဂျာအရေးဆွေးနွေးခဲ့တဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကလည်းရိုဟင်ဂျာပြဿနာကိုဖြေရှင်းလုပ်ငန်းစဉ်၃ရက်ကိုတရုတ်နိုင်ငံကအဆိုပြုထားကြောင်းမနေ့တနင်္ဂနွေနေ့ကပြောဆိုခဲ့ပါတယ်။ဒေသခံတွေနေရစွန့်ခွာထွက်ပြေးရမှုတွေမရှိသေးရေးအတွက်တိုက်ခိုက်မှုရပ်ဆိုင်းပြီးတော့ဒေသတွင်းတရားဥပဒေစိုးမိုးရေးပြန်လည်ထိန်းသိမ်းဖို့မြန်မာနဲ့ Bangladesh နှစ်ဖက်အခြေလဲဆွေးနွေးပြီးဖြေရှင်းချက်ရရေးအတွက်နိုင်ငံကအတိုင်းအဝန်းကပံ့ပိုးပေးဖို့နောက်နိုင်ငံကြားရရှိထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးကဏ္ဍဦးသဘောတူညီချက်ကနေဒုက္ခသည်တွေပြန်လက်ခံရေးဆောင်ရွက်နိုင်တဲ့သဘောတူညီချက်တရရရှိဖို့မျှော်လင့်ကြောင်းတရုတ်ဘက်ကအဆိုပြုထားတာပါမနေ့တနင်္ဂနွေနေ့တုန်းကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်ပြည်နိုင်ငံသားရေးဝန်ကြီးဝန်ကြီးဟာနေပြီးတော့မာဒီကနေ့ကစလို့နေရတာချင်းပါနေတဲ့အာရှဥရောပနိုင်ငံသားရေးဝန်ကြီးများစီဝေးကိုတက်ရောက်နေတာဖြစ်ပါတယ်ခင်ဗျာ
အခုလာဆော့ပိုင်းကလေဗနန်ဝန်ကြီးချုပ်ယာဒုကနေနှုတ်ထွက်တယ်လို့ကြေညာခဲ့တဲ့ဆာအက်ဟာရီဒီကသူ့အနေနဲ့လေဗနန်နိုင်ငံကိုမပြန်ခင်အီဂျစ်နိုင်ငံကိုမနေ့ပြန်အင်ကာနေမှာသွားဖို့စီစဉ်ထားတယ်လို့ပြောဆိုလိုက်ပါတယ်အီဂျစ်သမ္မတအဒယ်ဖာတာအယ်စီစီနဲ့ကိုင်ရိုမြို့တော်မှာတွေ့ဆုံမှာဖြစ်တယ်လို့မစ္စတာဟာရီဒီရဲ့ဝန်ကြီးချုပ်ရုံးကတနင်္ဂနွေနေ့တုန်းကကြေညာတာပါအဲ့ဒီနောက်ဗုဒ္ဓနေ့မှာတော့မစ္စတာဟာရီဒီဟာဘေရွတ်မြို့ကိုပြန်ပြီးသူ့အနေနဲ့နိုဝင်ဘာလ၄ရက်နေ့ကဆော်ဒီအာရေဗျနိုင်ငံမှာရှိနေစဉ်ယာဒုကရုတ်တရက်နှုတ်ထွက်ကြောင်းကြေညာခဲ့ရတဲ့အကြောင်းရင်းကိုရှင်းပြဖို့စီစဉ်ထားတယ်လို့ပြောဆိုထားပါတယ်ရှင်ဒီကနေ့ညနေခင်းနောက်ဆုံးကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြသွားတာပါအခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်73ချိန်မြောက်အာဆမ်အာရှဥရောပနိုင်ငံသားဝင်ကြီးများဆွေးနွေးပွဲကိုနေပြည်တော်မှာဒီကနေ့စတင်ကျင်းပပါရယ်ကမ္ဘာတဝန်းပဋိပက္ခတွေမတည်ငြိမ်မှုတွေရှိနေချိန်မှာနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ညီညာရေးဟာအရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအဖွဲ့မိန့်ခွန်းမှာပြောကြားခဲ့ပါရယ် EU တန်တမာတွေကိုဦးဆောင်တဲ့ EU အကြီးအကဲကလည်းဒီကနေ့အချိန်မှာအာရှနဲ့ဥရောပကြားပူးပေါင်းဆောင်ရွက်ရေးဟာပိုအရေးကြီးတယ်လို့မိန့်ခွန်းပြောကြားသွားခဲ့ပါရယ်အာရှနဲ့ဥရောပကြားပုံကိစ္စတွေအပြင်ရခိုင်ပြည်နယ်မြောက်ပိုင်းအရေးကိုလည်းအာဆမ်နိုင်ငံသားဝင်ကြီးတွေကြားအဓိကထားဆွေးနွေးနေကြတဲ့အကြောင်းဆွေးနွေးပွဲမှာကိုရိုင်းသတင်းယူနေတဲ့မဆူမြတ်မွန်ကဆက်ပြီးတင်ပြပါမယ်ရှင်
အခုကျင်းပနေတဲ့အေဆမ်နိုင်ငံသားဝင်ကြီးများအဆင့်ဆွေးနွေးပွဲကရှင်းနှစ်ပြည်စီရမ်နိုင်ငံမှာကျင်းပမဲ့အေဆမ်ထိပ်သီးစည်းဝေးပွဲအကြိုနိုင်ငံသားဝင်ကြီးတွေရဲ့စည်းဝေးပွဲဖြစ်ပါတယ်။ဒါပေမဲ့နိုင်ငံတကာမှာအယုံဆိုင်စရာဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စ၊ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့တိတ်နဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေအရေးကိစ္စကိုလည်းလေးထားဆွေးနွေးကြမယ်ဆိုတာတန်တရားဖြစ်စရာမရှိပါဘူး။ဥရောပသမဂ္ဂဘက်ကဦးဆောင်ဆွေးနွေးတဲ့EU လုံခြုံရေးနဲ့နိုင်ငံသားမူဝါဒရေးရာဆိုင်ရာအကြီးအကဲလည်းဖြစ်ဥရောပကော်မရှင်ရဲ့ဒီဥက္ကဋ္ဌလည်းဖြစ်တဲ့ Federica Mogherini ကဒီကိစ္စကိုဒေါ်ဆန်းစုကြည်နဲ့မနေ့ပိုင်းကတီးတန့်တွေ့ဆုံစဉ်မှာဆွေးနွေးခဲ့ပါတယ်။အာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမစတင်ခင်မှာရခိုင်ကိစ္စအလွတ်တဘောဆွေးနွေးခဲ့တာနဲ့ပတ်သက်လို့ EU အကြီးအကဲကအခုလိုသတင်းတောက်တွေကိုပြောပါတယ
်။ We just had an informal briefing with the state councillor on Aung San Suu Kyi.on the situation in the Rakhine State.
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ရခိုင်ကိစ္စကိုဒီကနေ့မနေ့အလွတ်သဘောဆွေးနွေးပြပါတယ်။ဒီဆွေးနွေးပွဲကကျမအတွက်တိတ်ကိုအားတက်စရာဖြစ်ပါတယ်။မနေ့ကပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုကျမသွားပြီးတော့ဝင်ကြီးချုပ်နဲ့ဆွေးနွေးခဲ့ပါတယ်။ဒုက္ခသည်တွေမြန်မာနိုင်ငံဘက်လုံခြုံစွာပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနားလည်မှုစာချုပ်လွှာမှာလက်မှတ်ထိုးနိုင်မယ့်အလားအလာရှိနေပါတယ်။ဒါဟာကိုဖီယာနန်အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထည့်ဖော်တဲ့ပထမအရေးကြီးတဲ့ခြေလှမ်းဖြစ်ပါလိမ့်မယ်။ဒီကိစ္စကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအပြန်အလှန်ဆွေးနွေးကြဖို့ကျမတို့တိုက်တွန်းပါတယ်။ EU နဲ့နိုင်ငံတကာအတိုင်းအဝိုင်းကလည်းအားပေးထောက်ခံမယ်ဆိုတာသိကြပါတယ်။အကြမ်းဖက်မှုတွေရပ်တန့်ရေးဒုက္ခသည်တွေထွက်သွားနေတာတွေရပ်တန့်ရေးရခိုင်ပြည်နယ်ကိုလူသားချင်းစာနာတဲ့အကူအညီတွေအပြည့်အဝပို့ပေးနိုင်ရေးနောက်ဒုက္ခသည်တွေလုံခြုံဘေးကင်းစွာပြန်လာနိုင်ရေးတွေကိုလုပ်ဖို့လိုအပ်ပါတယ်။
ဒီကနေ့နေပြည်တော်မှာစတင်တဲ့အေဆမ်နိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအဖွဲ့မိန်ခွန်းပြောကြားတာမှာလည်းကမ္ဘာကြီးမှာပဋိပက္ခတွေနဲ့ပြည်နေတဲ့အကြောင်းကိုအလေးပေးပြောကြားသွားပါတယ်
။ Today we are facing a new period of global uncertainty and instability. Conflicts around the world are giving rise to new threats and emergencies.
သူပြောသွားတာကတော့ဒီကနေ့ကမ္ဘာမှာမတည်ငြိမ်မှုတွေ၊မေးရမှုတွေနဲ့ရင်ဆိုင်နေရတဲ့ကမ္ဘာတဝန်းမှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်မို့လို့ချိန်ချောက်မှုတွေ၊အရေးပေါ်ဆွေးနွေးစရာကိစ္စတွေဖြစ်လာတဲ့ဒီတရားမဝင်နိုင်ငံရွှေ့ပြောင်းမှုတွေ၊အကြမ်းဖက်ဝါဒနဲ့အစွန်းရောက်အကြမ်းဖက်မှုတွေပြန့်နှံ့နေတဲ့လူမှုအတိုင်းဝိုင်းတွေကြားမှာသဘောထားကွဲမှုတွေရှိနေတဲ့အပြင်နျူကလ িয়ার ချိန်ချောက်မှုအန္တရာယ်တောင်ရှိနေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဒီပဋိပက္ခတွေကလူမှုအတိုင်းဝိုင်းတွေရဲ့ငြိမ်းချမ်းမှုကိုပြတ်ပြားစေပြီးတော့ဖွံ့ဖြိုးတိုးတက်မှုနောက်ကျစေတဲ့အပြင်ဆေးရန ံမွေးတည်မှုကိုပါဖြစ်စေတယ်။လူတယောက်နဲ့တယောက်နိုင်ငံတစ်ခုနဲ့တစ်ခုကိုတော့ဝေးကွာသွားစေတယ်လို့ဒေါက်ဆန်းစုကြည်ကမင်းခွန်းနဲ့မှပြောပါရယ်။ဒီမြန်မာနိုင်ငံလိုပဋိပက္ခတွေရှိနေတဲ့နိုင်ငံမျိုးမှာဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်နေရတယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ကအေဆမ်နိုင်ငံကြီးဝန်ကြီးများဆွေးနွေးပွဲမင်းခွန်းနဲ့မှပြောသွားပါရယ်။
The history of numerous countries including that of Myanmar illustrates that conflict and instability cast a long and lasting shadow on a country's development.
ပဋိပက္ခတွေမတည်ငြိမ်မှုတွေရှိနေတဲ့မြန်မာနိုင်ငံအပအဝင်နိုင်ငံတော်တော်များများမှဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှည်အရေးမဲကြီးရှိနေပါတယ်။ငြိမ်းချမ်းမှုမရှိဘဲနဲ့ရေရှည်ခိုင်မာတဲ့တိုးတက်မှုတရားဝါပြောမှုမရနိုင်ဘူးလို့ဒေါက်ဆန်းစုကြည်ပြောတော်တာဖြစ်ပါတယ်။ EU အကြီးအကဲဖက်ဒရီကာမိုဂရီနီရဲ့မိန့်ခွန်းမှာလည်းကမ္ဘာကြီးမှာစိန်ခေါ်မှုတွေများနေခြင်းဩဇာအရှိန်အဟွာချိန်ဝင်ရှာပြောင်းနေခြင်းမျိုးမှာအာရှနဲ့ဥရောပပူးပေါင်းဆောင်ရွက်မှုပို့ပြီးတော့လိုအပ်တယ်လို့ပြောပါတယ်။အာရှက EU ကိုလိုအပ်တယ်လို့ EU ကလည်းအာရှကိုလိုအပ်တယ်လို့ပြောပါတယ်။အခုချင်းပါနေတဲ့အေဆမ်နိုင်ငံကြားရေးဝန်ကြီးအဆင့်ဆွေးနွေးပွဲရဲ့ဆောင်ပုဒ်ကငြိမ်းချမ်းရေးနဲ့ရေရှည်ဖွံ့ဖြိုးရေးအတွက်ဆက်ဆံရေးခိုင်မြဲစေရေးဆိုတဲ့ဆောင်ပုဒ်နဲ့ချင်းပါနေတာပါ။လုံခြုံရေးစီးပွားရေးအာရှနဲ့ဥရောပနိုင်ငံကြားရေးဝန်ကြီးတွေကြားဘုံစိတ်ဝင်စားစရာဖြစ်နေတဲ့အကြမ်းဖက်မှုနဲ့အကြမ်းဖက်အစွန်းရောက်ဝါဒတိုက်ဖျက်ရေး၊နျူကလ িয়ার မပြန့်ပွားရေး၊စိုက်ဘာလုံခြုံရေးစတဲ့ကိစ္စတွေကိုလည်းအဓိကထားဆွေးနွေးကြပါတယ်။အာရှနဲ့ဥရောပကြားမှာချိတ်ဆက်ဆက်သွယ်မှုတိုးတက်အောင်ဘယ်လိုလုပ်ကြမလဲဆိုတာကိုလည်းနိုင်ငံကြားရေးဝန်ကြီးတွေဆွေးနွေးကြပါတယ်။အေဆမ်ဆွေးနွေးပွဲလာကြတဲ့နိုင်ငံကြားရေးဝန်ကြီးတွေကြားအပြန်အလှန်အလို့သဘောဆွေးနွေးမှုတွေဒီကနေ့မှရှိသလိုမနေ့ကမှလည်းဆက်ရှိမှာဖြစ်ပါတယ်။မကြာခင်အချိန်မှာတော့နိုင်ငံတော်ညစာစာပွဲကိုကျင်းပမှာဖြစ်ပါတယ်။နှစ်ရက်ကျင်းပတဲ့အေဆမ်နိုင်ငံကြားရေးဝန်ကြီးများဆွေးနွေးပွဲမနေ့ကမှပြီးခင်မှာတော့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်ရှင်။
မဆူမြမွန်တင်ပြသွားတာပါခုတော့ရခိုင်ပဋိပက္ခအရေးတရုတ်ရဲ့အဆိုပြုချက်တွေအကြောင်းနာဆင်ကြရအောင်ပါရခိုင်ပြည်ထနာပြည်လဲအောင်ဖြည့်ရှင်းနိုင်မှုအတွက်နယ်မြေရင်းအဖြစ်ခရရဆဲရေကနေစတင်တဲ့လုပ်ငန်းစဉ်၃ဆင့်နဲ့အကောင့်ထဲပေါ်ဖို့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတရုတ်နိုင်ငံဘက်ကအဆိုပြုထားပါတယ်တရုတ်ဘက်ကအဆင့်၃ဆင့်ပါအခုလိုကန်ဆန်းကလန်အဆိုပြုချက်ပေါ်မှာရခိုင်နိုင်ငံရေးပါတီတွေနဲ့ရခိုင်အရေးပူးပေါင်းဖြည့်ရှင်ပေးနေသူတွေဘက်ကအမြင်ပဲလို့ရှိပါတယ်လေမဆူမုံကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပါအာရှဥရောပနိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲလာရောက်တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီဟာမြန်မာနိုင်ငံကိုမလာခင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအရင်ဆုံးသွားပြီးတော့ရခိုင်နယ်စပ်အရေးကိစ္စမွတ်စလင်ဒုက္ခသည်တွေရဲ့ကိစ္စကိုဘင်္ဂလားဒေ့ရှ်အာဏာပိုင်နေနဲ့ဆွေးနွေးခဲ့တာပါအဲဒီနောက်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တက်မတော်ကာကွယ်ဦးစီးချုပ်အပါအဝင်မြန်မာခေါင်းဆောင်တွေနဲ့တိကျစီတွေ့ဆုံပြီးရခိုင်ရေးကိုထပ်မံဆွေးနွေးခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံရဲ့အဆိုပြုချက်အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံခဲ့ပြီးမြန်မာဘက်ကလည်းအပြုသဘောတုံ့ပြန်ချက်ပေးထားတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်တရုတ်နိုင်ငံအနေနဲ့အိမ်ကြီးချင်းနိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကြားဒီရိုဟင်ဂျာအရေးပြည်လဲအောင်ဖြေရှင်းနိုင်မှုဂျားဝင်ဆောင်ရွက်ပေးတဲ့နေရာမှာတော့ပထမအဦးဆုံးအဆင့်အနေနဲ့ကတော့စစ်စင်ရေးတွေတိုက်ခိုက်မှုတွေရပ်တန့်ပြီးဒေသရင်းတည်ငြိမ်အောင်ဆောင်ရွက်ဖို့ဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ဒါမှသာဒုက္ခသည်တွေနေရက်ပြန်နိုင်ရေးဖြစ်နိုင်မယ်လို့လည်းဆိုပါတယ်ဒီလိုရခိုင်အရေးပြည်လဲအောင်ဖြေရှင်းနိုင်မှုမြန်မာနိုင်ငံအနေနဲ့လှုံ့ဆော်တဲ့အချက်၃ချက်ကိုတရုတ်ဘက်ကကန့်လန့်လာတဲ့အပေါ်မှာတော့ရခိုင်ပြည်နယ်မှာပြည်သူ့မဲဆန္ဒအများဆုံးအနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP ရဲ့အတွေ့အမှုအဖွဲ့ဝင်ဦးအောင်မြတ်ကျော်ကတော့ငြင်းငြင်းတည်ငြိမ်ရေးနဲ့ဒေသခံပြည်သူတွေအသက်ဘေးအန္တရာယ်ဆိတ်ချလုံခြုံရေးအတွက်လုံခြုံရေးဟာအဓိကလိုအပ်ချက်ဖြစ်တယ်လို့ပြောပါတယ်
ကျွန်တော်တို့ကတော့လုံခြုံရေးကိုတော့ပြည်ပဝဝါရှားထားဖို့အတွက်ကတော့အမြဲတမ်းပြောနေပိုင်းဖြစ်တယ်တဲ့ကိုရှားဖို့မရှားဖို့ဆိုတာတော့အဲ့ဒါတော့တပိုင်းပေါ်မှာပြောမယ်ဆိုရင်အခုက ARS ဆိုတဲ့အကျံဖဲအဖွေကချင်းချောင်းမုံပိုင်းမြေတန်းလှုပ်ဆောင်မှုတွေရှိနေသည်ဆိုရင်တော့လုံခြုံရေးယူတဲ့ကျွန်တော်တို့အဖွေအစည်းတွေတော့လုံးဝအဲ့ဒီနေရာကဖြေထုတ်လို့တော့ရနိုင်ပြီတော့မထင်ဘူးအမှန်ဒီလုံခြုံရေးအတွက်ကတော့တဲ့ဖြည်းဖြည်းပြည်ထရေးကဖြည်းဖြည်းတခုခုကတော့အဲ့ဒီဒေသခံတွေရေလုံခြုံရေးအတွက်ကတော့ကျွန်တော်တို့ထားကိုထားရမှာပဲအား
နယ်မြေတွင်တည်ငြိမ်ရေးနဲ့တပ်ဖြတ်မှုတိုက်ခိုက်မှုတွေရပ်ဖို့ဆိုတာ ARS အကြံဖက်အဖွဲ့ကသာအဓိကတားမြစ်တင်တယ်လို့လည်းဦးအောင်မြတ်ကျော်ကဆိုပါတယ်
ဒီက ARS အကြံဖက်အဖွဲ့ကတိုက်ခိုက်မှုမရှိဘူးဆိုရင်တော့ဒီဖက်ကပြဿနာက AAC စစ်ပါမယ်ရှင်ရဲ့အတွက်ကတော့ချကိုချထားရမယ်မချလို့ကတော့ဒီမှာရှိတဲ့ဒီမောင်တော်ဘူးတိတော်မှာရှိတဲ့ပြည်သူလူထုကလုံးဝလုံခြုံမှုအနေနဲ့ AAC စစ်နေလို့ရမှာတော့မဟုတ်ဘူး
ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအန်န်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဖွဲ့မှပါဝင်ဆောင်ရွက်ခဲ့တဲ့ဦးအေးလွင်ကတော့အခုလိုတရုတ်နိုင်ငံသားရေးဝန်ကြီးရဲ့တိုက်တွန်းချက်အပေါ်ပြဿနာပြေလည်ရေးအကြံဉာဏ်ကောင်းတစ်ရက်ဖြစ်တယ်ဆိုတာလက်ခံပါတယ
်ကျွန်တော်တို့မြန်မာနိုင်ငံကစီကလမ်းမှာလည်းမိကောင်းစေကောင်းတွေရဲ့ကြံကောင်းဉာဏ်ကောင်းတွေကလည်းလိုအပ်ပါတယ်သူအနေနဲ့ပြောတဲ့စကားလေးကလည်းချိုးချောင်းစီလျော်မှုရှိတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ကြံပေးချက်ထက်မှလည်းပဲအဲ့ဒီဥပဒေစိုးမိုးရေးလို့ပြည်ပကငြိမ်းချမ်းရေးလို့ဆိုတာပါပါတယ်ကျွန်တော်တို့ကကောင်းသောအကြံပေးချက်လို့ထင်ပါတယ်
တရုတ်ဘက်က ိုက်တွန်းသလိုနယ်မြေတွင်တည်ငြိမ်မှုရှိမှသာဒေသခံပြည်သူတွေရဲ့ဘဝရင်ရှင်ငြိမ်းချမ်းနိုင်မှာဖြစ်တယ်လို့ကိုဖီအန်နန်ကော်မရှင်အနေနဲ့လည်းလက်တွေ့ကွင်းဆင်းပြီးတော့ဒေသတွင်တရားဝင်တွေစုမိုးရေးမတူကွဲပြားသူတွေကြားပြစ်ပခတင်းမာမှုတွေပြည်လည်းရေးအကြံပေးခဲ့တာဖြစ်တယ်လို့လည်းဦးရီလွင်ကဆိုပါတယ်
ကျွန်တော်တို့အကြံပြုချက်ထဲမှာလည်းလေနောက်နောက်ဒီလိုပြစ်ပခတွေမဖြစ်အောင်လို့တဟဇာတာရှိတယ်အရင်တော့ရှိခဲ့တယ်အဲ့ဒီအနေအထားမျိုးကိုပြန်ရောက်အောင်လို့ကျွန်တော်တို့လုပ်ဖို့လိုအပ်တယ်နှစ်ဖက်လူအဖွဲ့အစည်းများနောက်ညညတော့အတူရှင်သွေးရေးဆိုတာဟာကျွန်တော်တို့အကြံပြုချက်ထဲမှာလည်းအလေးနဲ့တင်ပြထားတာရှိပါတယ်နိုင်ငံရေးအမျက်ထုတ်ဖြစ်တဲ့လူတွေအမျက်ချူဆိုင်လူဆရာကြိုက်လူဆိုပြီးတော့ဖြစ်အောင်ဖန်တီးနေတဲ့လူတွေကဒီလိုနိုင်ငံရေးအကြက်ရိုက်အောင်လုပ်နေကြတာဒီဟိုပျောက်ထိုးပင်ကောလုပ်နေကြတယ်ချုံဆော်နေကြတယ်အဲ့ဒါတွေမရှိတော့ဘူးဆိုရင်ဒီလူအဖွဲ့အစည်းနှစ်ခုဟာတဦးနဲ့တဦးပေါ်မှာအရင်တော့နေခဲ့တဲ့ပုံစံမျိုးပေါ့ဗျာဟိုပြန်ပြီးမဖြစ်လာနိုင်ကြအကြောင်းမရှိပါဘူ
းအဆိုပြုချက်ဒုတိယအဆင့်မှာတော့ဒုက္ခသည်တွေပြန်လည်လက်ခံနေရချထားရေးနဲ့နိုင်ငံတကာအနေနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားညှိနှိုင်းဖြေရှင်းမှုကိုအကူအညီပေးဖို့ဖြစ်ပါတယ်အဆိုပြုချက်တတိယအဆင့်မှာတော့ရခိုင်ပြည်နယ်တွင်ဒေသခံတွေဆင်းရဲနှိမ်ကျမှုအပါအဝင်ရှိနေတဲ့ပြဿနာရပ်တွေအတွက်အရှိသဖြင့်ခိုင်ခန့်မဲ့အဖြေထုတ်သွားဖို့ဖြစ်ပါတယ်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဝေဖန်ချက်တွေနဲ့အတူပဲကုလသမဂ္ဂလုံခြုံရေးကောင်စီအထိပါဆွေးနွေးအဖြေထုတ်မှုတွေရှိခဲ့ပါတယ်တရုတ်နိုင်ငံဘက်ကတော့ကုလသမဂ္ဂကနေနိုင်ငံပေါင်းစုံပါဝင်ပြီးဝင်ရောက်ဖြေရှင်းတာထက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားညှိနှိုင်းဖြေရှင်းမှုကိုပို့ပြီးတော့လိုလားတယ်လို့အဲ့ဒီအတွက်လည်းလှုပ်ရှားဆောင်ရွက်လာတာဖြစ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းတုန်းကရိုဟင်ဂျာအစွန်းရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေနောက်ပိုင်းမှာမွတ်စလင်ဒုက္ခသည်6သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိလာတဲ့အပေါ်နိုင်ငံတကာရဲ့စိုးရိမ်မှုတွေတိုလာပြီးဒါကိုအမြန်ဆုံးဖြေရှင်းမှုမြန်မာအစိုးရကိုနိုင်ငံတကာဖိအားတွေတိုးမြှင့်ခဲ့ပါတယ်ရှင်
ခိုင်မြောက်ပိုင်းပြိပခလွန်ဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စရပ်တွေကိုမကြာခင်မှာစတင်ဆောင်ရွက်မယ်လို့အစိုးရအာဏာပိုင်တွေဘက်ကပြောဆိုထားပါတယ်ဒုက္ခသည်တွေကိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့နောက်တော့မှအလားတူကြမ်းဖက်မှုတွေနဲ့ပြိပခတွေထပ်မံမဖြစ်ပွားရအောင်နောက်ဒေသခံအားလုံးရဲ့ဘဝအနာဂတ်တွေစိတ်ချလုံးညုံပြီးတော့အနာဂတ်ရှိနေအောင်ကိုလည်းဆောင်ရွက်ပေးရမှာဖြစ်ပါတယ်ပြိပခတွေထပ်မဖြစ်ဖို့နဲ့ဒေသခံအားလုံးရဲ့ဘဝနှောင်ရေးပါရှိစေဖို့မှာဘာတွေများပြင်ဆင်ဆောင်ရွက်ထားဖို့လိုပါမလဲဒီအကြောင်းကိုတော့အခုအင်္ဂါနေ့ညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။တာဝန်ဆွေးနွေးမိမြတ်မဲ့တော်ရရှင်တွေ VUE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမိမြတ်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့တော်ရရှင်တွေကိုကျူးဇူးပါတယ်ခင်ဗျာ
။မနေ့ပြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ဆန်နရက်ကြာအာရှခီးစဉ်အဆုံးတတ်ခဲ့ပြီးတဲ့နောက်တမရဒွန်နယ်ထရမ့်ဟာသူ့ရဲ့ပြည်တွင်းရေးရာမူဝါဒတွေအကောင့်ထဲဖော်နှံရေးကြိုပမ်းနေပါတယ်။ရွေးကောက်ပွဲကာလကပေးထားတဲ့ကတိထဲမှာပါဝင်တဲ့အခွင့်အရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးလွှတ်တော်ကအတည်ပြုနိုင်ဖို့ Republican လွှတ်တော်အမတ်တွေကိုတိုက်တွန်းနေတဲ့အချိန်ထဲမှာပဲလွန်ခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့ Virginia နဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေမှာ Democrat တွေအနိုင်ရခဲ့တဲ့နိုင်ငံရေးအခွင့်အရေးအတွက်ကိုတမရထရမ့်နဲ့သူ့ရဲ့ Republican လွှတ်တော်အမတ်တွေအနေနဲ့ရင်ဆိုင်နေရတာပါ။ VOA သတင်းထောက်ဂျင်းမလုံးရဲ့သတင်းလောက်ကိုကောင်းအောင်ကတင်ပြထားပါတယ်
။အာရှခီးစဉ်အတွင်းရလက်ကောင်းတွေထွက်ပေါ်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ Very proud of
it. ဘီအန်ဒီရဲ့လုံခြုံရေးနဲ့ကာကွယ်ရေးရှုထောင့်အကြည့်မဲ့ဆိုရင်အောင်မြင်မှုတွေရတဲ့အတွက်အလွန်ကုန်ယူပါတယ်။ကွန်သွေးရေးနဲ့ပတ်သက်ပြီးတော့လည်းဒီနှစ်ပိုင်းဒီမှာမယုံကြည်နိုင်စရာကောင်းလောက်အောင်တိုးတက်လာတာကိုတွေ့ရပါလိမ့်မယ
်။အခုခါမှာတော့လာမယ့်နှစ်လွတ်တော်ရွေးကောက်ပွဲတွေမတိုင်မီမှာဥပဒေပြည့်ရေးအပိုင်းနဲ့ပတ်သက်ပြီးအောင်မြင်မှုတွေလက်ဆုပ်လက်ကင်ပြနိုင်ရေးသမ္မတထရမ့်နဲ့သူ့ရဲ့ Republican လွတ်တော်အမတ်တွေကြားအာရုံစိုက်လို့ဆောင်နေပါတယ်။အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan က
We ran in 2016
2016ခုနှစ်လွတ်တော်ရွေးကောက်ပွဲမှာရောတမရရွေးကောက်ပွဲမှာရောအခွန်စနစ်ပြုပြင်ပြောင်းလဲရေးအတွက်ဒီကပြောဆိုစည်းရုံးခဲ့ကြတာပါအခုတော့ American လူထုကိုကျွန်တော်တို့ပေးထားတဲ့ဂရီတွေအတိုင်းဖြည့်ဆည်းပေးရပါမယ
် Trump အာရှခီးစဉ်ကာလအတွင်း New Jersey နဲ့ Virginia ပြည်နယ်အုပ်ချုပ်ရေးမှူးနေရာတွေအတွက် Democrat တွေအနိုင်ရလိုက်တာဟာ Republican တွေအတွက်အလားအလာသိပ်မကောင်းတဲ့လက္ခဏာတည်းဖြစ်တယ်လို့ Virginia တက္ကသိုလ်ကနိုင်ငံရေးအခက်ခဲ Kyle Condit ကပြောပါတယ်
the fact that the president is so
tamara ha lu rue ja sei wan kwe pyao pyao so lou kai de lo alon lu jai ngai ni ba de lu ru sit tan ma le 40 ya kai nong ao taw yauk ni ba de so ro democrat de twat mae thwat pe ja bo ayan go sei a tat jwa bo ya phit ni da ba
aku lo ni tha myo chao 2006 khu ni ka de ga ni so yin la mae ni yue kaw pwe ma prathama song chein phit ne ao lut taw go democrat de thain chauk khwe ya bo ala la myo shi ni da wa lu ne su democrat thal lut taw gao song check schumer ga
You can sort of smell when a wave is beginning.
ကြောင်လေးတွေဖြစ်လာတာကိုစမြင်နေရပါတယ်။ဒီတိုင်းဆက်သွားမလားဆိုတာကတော့အမှတ်ခံချက်မရှိပေမဲ့အောင်မြင်မှုကတော့များပါတယ်။2005ခုနှစ်ကအခြေအနေမျိုးအခုပြန်တွေ့နေရပါပြီ
။ Trump ရဲ့သမ္မတတက်တန်းပထမနှစ်အတွင်းမှာပဲသူ့ရဲ့လုံပုံကိုင်မုံတွေနဲ့ပတ်သက်ပြီးတမိုင်းဝင်စံချိန်တင်လောက်အောင်လူကြိုက်နေနေတာလည်း Republican တွေအတွက်သတိပေးတဲ့လက္ခဏာတစ်ရပ်ဖြစ်တယ်လို့မူဝါဒရေးအကြံပေးအဖွဲ့ဖြစ်တဲ့ Bipartisan Policy Center က John Fodia ကပြောပါတယ်။
And so the president is where he is today.
ကဲလို့ဒါတမရဟာဒီကနေ့အခြေအနေတိုင်းဆက်ရှိနေမယ်ဆိုရင်ဒါမဲ့နေ့ရွေးကောက်ပွဲမှာအောက်လွတ်တော်ကို Republican တွေထိန်းချုပ်ဖို့တောင်မှအရန်ခက်ခဲလိမ့်မယ်လို့ထင်ပါတယ
်။ Democrat တွေကတော့ Trump အနေနဲ့ဆက်ပြီးတော့အောင်မြင်နေမယ်ဆိုတာမျိုးကိုလက်မခံကြဘူးလို့မူဝါဒရေးအကြံပေးအဖွဲ့ဖြစ်တဲ့ Third Way က Jim Kessler ကပြောပါတယ
်။ Democrats have to make sure that
Democrat တွေအနေနဲ့ Trump ကိုစန့်ကျင်နေတဲ့ပါတီတည်းအနေနဲ့သာမဟုတ်ပဲခွန်လန်းအားလုံးကိုအသုံးချတဲ့အနေနဲ့သူတို့မှာပိုကောင်းတဲ့အစီအစဉ်မူဝါဒတွေရှိရဲဆိုတာကိုအများသိအောင်ချပြပါမယ်။
လာမယ့်နှစ်လွတ်တော်ရွေးကောက်ပွဲရလဟာ2020သမ္မတရွေးကောက်ပွဲမှာ Trump ကိုအနိုင်ရလိမ့်မလားဆိုတဲ့မျှော်လင့်ချက်အပေါ်ပိုခိုင်မာအားကောင်းစေမှာဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုတွက်ဆဖို့ကတော့အချိန်ဆော့လို့နေသေးတယ်လို့ Quintic ကပြောပါတယ
်။ I wouldn't make any assumptions that
the 2020ရွေးကောက်ပွဲဟာသမ္မတအတွက်အလားအလာသိမ့်မကောင်းဘူးဆိုတာမျိုးကျွန်တော်အနေနဲ့မပြောလိုပါဘူး။အားလုံးသိတဲ့အတိုင်းပါပဲ။2016တုန်းကလည်းသူ့ဘော်ထောက်ခံမှုသိအားကောင်းတာမျိုးမတွေ့ရပါဘူး။ဒါပေမဲ့လည်းအနိုင်ရအောင်ဘယ်လမ်းကြောင်းကိုဖောက်မလဲဆိုတာတော့သူအဖြေရှာနိုင်ခဲ့ပါတယ်
။လာမယ့်နှစ်လွတ်တော်ရွေးကောက်ပွဲမှာအကျိတ်နဲ့ရှင်ပြန်ရမယ့်အနေအထားမျိုးရှိလာနိုင်တယ်ဆိုတာနဲ့ပတ်သက်ပြီး Republican တွေရဲ့အနာဂတ်နဲ့ပတ်သက်လို့ကောင်းကောင်းသဘောပေါက်နားလည်နေတဲ့အချိန်မှာပဲ Trump နဲ့ Republican တွေဟာအခွန်စနစ်ပြုပြင်ပြောင်းလဲရေးအကောင့်တွေဖော်နိုင်ဖို့အင်တိုက်အားတိုက်ကြိုးပမ်းနေကြပါတယ်ခင်ဗျာ
။ကြွအောင်တင်ပြတော့ပါရှင်။အခုထုတ်လင်းပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြီးပြီချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 ခွဲထိထပ်ရိုက်ထုတ်လင်းပေးသွားအောင်ပါ။ Asia Set 7 ဂျူရူကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတ်တင်ငေးထိုက်ကပြောပြပေးပါအောင်။
ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့သမ္မတရောဘတ်မူဂါဘီကယာရူးကနှုတ်ထွက်မှာမဟုတ်ဘူးလို့ရုပ်မြင်သံကြားမိန့်ခွန်းမှာပြောဆိုခဲ့ပြီးတဲ့နောက်မှာတော့သမ္မတကိုဆွတ်ဆွဲပြစ်တင်ခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။သမ္မတမူဂါဘီရဲ့38နှစ်ကြာအုပ်ချုပ်မှုအဆုံးသတ်အောင်ပွဲခံရမယ်ဆိုတဲ့မျှော်လင့်ချက်နဲ့မိနစ်တနည်းကနည်းလေးကတန်းနဲ့ချီတဲ့ပြည်သူတွေရေဒီယိုရုပ်မြင်သံကြားတွေကိုဖွင့်ပြီးတော့စောင့်မျှော်ခဲ့ကြတာပါ။ဒါပေမဲ့လည်းသမ္မတမူဂါဘီကနောက်လာမှာကျင်းပမဲ့ဇနူးပီအက်ပါတီညီလာခံကိုသူဥဆောင်မယ်လို့ပြောဆိုလိုက်တာကြောင့်တချို့မျက်ရည်ကျခဲ့ကြရတယ်လို့စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။ပဋိပက္ခတွေမတည်ငြိမ်မှုတွေကြောင့်နိုင်ငံရဲ့ဖွံ့ဖြိုးရေးအပေါ်ထိခိုက်ရတဲ့နိုင်ငံတွေတဲ့မြန်မာနိုင်ငံလည်းပါတယ်လို့ဒီကနေ့ကျင်းပတဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများညီလာခံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ငြိမ်းချမ်းရေးမရှိဘဲခိုင်မာတဲ့တိုးတက်ကြွယ်ဝမှုရနိုင်မှာမဟုတ်ဘူးလို့လည်းပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရမှုနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကမြန်မာနိုင်ငံကိုဖိအားပေးနေချိန်မြန်မာနိုင်ငံမှာအင်းရှင်အဖြစ်နဲ့အာရှဥရောပနိုင်ငံခြားရေးဝန်ကြီးများညီလာခံကိုကျင့်ပနေတာဖြစ်ပါတယ်။ရိုဟင်ဂျာရေးကိစ္စအပါအဝင်မြန်မာနိုင်ငံတွင်တည်ငြိမ်ရေးအမျိုးသားရင်ကြားစီရေးအတွက်တရုတ်ဘက်ကအခိုင်အမာဆောင်ရွက်နေတယ်လို့တရုတ်နိုင်ငံခြားရေးဌာနကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်ရှင်
။သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20လိုင်းဒိုမီတာ24 kHz 11.33 ည9:25 kHz 11.965 လိုင်းဒိုမီတာ51 kHz 9999တို့ကနေတည်းကထုတ်လွှင့်ပေးသွားအောင်ပါပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းကလာပ
This program has come to you from the Voice of America, Washington.